မြန်မာနိုင်ငံရဲ့ဗဏ္ဍာရေးဈေးကွက်မှာမကြသေးခင်ကစလို့ဒေါ်လာငွေတန်ဖိုးကျဆင်းလာတာကိုကာကွယ်ဖို့ဘိုးဘန်ကစ조사နေတဲ့အကြောင်းတင်ပြပေးခြင်းပါတယ်ကျွန်တော်ကတော့ဇော်ထပ်ပါအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကနေ့စဉ်ရက်စက်ဆိုသလိုကျဆင်းလာတာကြောင့်ဈေးကွက်တည်ငြိမ်ရေးအတွက်ငွေလဲနှုန်းရည်ညွှန်းတန်ဖိုးတစ်ခုကိုနေ့စဉ်ထုတ်ပြန်ပေးနေတဲ့ဘိုးဘန်ကဒေါ်လာငွေကိုဝယ်ယူပြီးတော့လဲကြားကန့်ပေးနေရပါတယ်ဇွန်လ17ရက်နေ့ကနေဇူလိုင်1ရက်နေ့ထိဘိုဘန်ကစေချိန်ဝယ်ယူထားတဲ့ဒေါ်လာငွေက 32.6 တန်းရှိပါတယ်။ဒီလိုလောက်တာကကျနေတဲ့ဒေါ်လာတန်ဖိုးကိုဆွဲတင်နေရမဟုတ်ပဲနိုင်ငံခြားဝေးတည်ငြိမ်အောင်ထိန်းချုပ်မှုအတွက်လိုရတာတော့ဘိုဘန်ဒုဥက္ကဋ္ဌဦးစိုးမင်းကပြီးခဲ့တဲ့လတဲ့အစိုးရရဲ့စတုထတစ်နှစ်တာလှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာပြောထားတာပါ
။ဝယ်တင်နေဆိုတာထိန်းချုပ်တင်နေဆိုတဲ့သဘောနဲ့ပဲလောက်တာရှိတယ်။ဘိုဘန်ကကြတော့မှဆိုလို့လိုက်ဝယ်နေတာတိတ်တက်တော့သွားမှဆိုလို့လက်ရောင်းနေတာဆိုတာမျိုးတော့မရှိပါဘူး market ထဲမှာဝင်ပြီးတော့ဘိုးဘန်နေနဲ့ဝင်ရောင်းတာဝင်ဝယ်တာမျိုးလုပ်တဲ့ကိစ္စမဟုတ်တော့ပါဘူးလိုအပ်တဲ့အချိန်မှာမှကျွန်တော်က one way ပဲဝယ်တဲ့ option ကိုလုပ်တယ်ရောင်းတဲ့ option ကိုလုပ်တယ
် American dollar နဲ့ကျပ်ငွေလဲလှယ်နှုန်းဘိုးဘန်ဒီနေ့သတ်မှတ်တဲ့နှုန်းက 1368.8 ကျပ်ဖြစ်ပါတယ်ဒါကကျပ်ငွေ1400ရှိနေရတာကနေဂျပန်အတွင်းကျပ်ငွေ30ကျော်ထက်ကျသွားတာဖြစ်ပါတယ်ဗန်နာရေးဈေးကွက်တည်ငြိမ်ရေးအတွက်ဘိုးဘန်ရဲ့ကြားကန့်ပေးဖို့စီစဉ်ကြိုးပမ်းနေတဲ့အစီအစဉ်ပေါ်မှာတော့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကအခုလိုသုံးသပ်ပါတယ
်။ပို့ပုံမရှိဘဲနဲ့ဒေါ်လာတွေဝယ်တာဖြစ်သလားလို့နေတော့ကျွန်တော်တို့ကတော့ဟိုအတိုင်းအတာတစ်ခုမှတ်တယ်လို့ကျွန်တော်ယူဆပါတယ်။ဘာလို့ရှိနေတဲ့ပို့ပုံတွေလဲတစ်ထိန်လို့ပြောရပါလား။ဟိုတွင်းတော်ကဟိုအစင်ပြောင်းနေတယ်တစ်ခါကကြည့်နေကျွန်တော်ပုံတွေလိုမျိုးကြီးလာမဲ့ပြဿနာရှိတယ်။သာကောက်ခုဒေါ်လာကိုဗာလို့ဘိုးဘာကစုစားရပါတော့။ကဲငားတဲ့ငားစုစားရပြည့်ပြည့်ရတယ်။ဝယ်ထားလိုက်တော့ဘိုးဘာကဒေါ်လာအရင်ကပမာဏချက်အများလာပါတော့
။ပြင်ပဈေးကွက်မှာတော့ဒေါ်လာဈေးကျနေပြီမဲ့ဘိုးဘန်ကပို့ကုန်လုပ်ငန်းတွေကိုအားပေးဖို့နိုင်ငံခြားအရင်ွေစုဖို့ရည်ရွယ်ချက်တွေနဲ့အမေရိကန်ဒေါ်လာဝယ်ယူနေရလို့ယူဆမှုတွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလိုရည်ရွယ်ချက်မျိုးနဲ့ဆောင်ရွက်တဲ့ဆိုရင်တော့လက်တွေ့မကျဘူးလို့လည်းစီးပွားရေးပညာရှင်ဦးစော်ဖေဝင်းကမြင်ပါတယ
်။ဒီတိုင်းရဲ့ဒီဝါရီအခြေအနေပြန်ကောင်းလာမှသာလျှင်ဒေါ်လာဈေးကမြင့်တက်နိုင်တယ်။ကမ္ဘာပြည်အနေနဲ့ကမ္ဘာဈေးကွက်မှာဒေါ်လာဈေးကသာနိုင်တဲ့အားမျိုးရှိတာမဟုတ်ဘူး။ဒါဥမာတရုတ်ပြည်လိုခါမျိုးဆိုတစ်မျိုးပေါ့နော်။သူတို့ဒေါ်လာကိုဝယ်ခြင်းအားဖြင့်ဒီရင်းမှာတဲ့ဒေါ်လာဈေးကြောင့်သူတို့လုပ်တဲ့သဘောမျိုးရှိတယ်။တကယ်တော့မတက်ဘူးဗျ။ဈေးနဲ့ဈေးကွက်မှာကဒေါ်လာရဲ့ဝယ်အားကျအဲ့တော့တမင်မချူးစားသင့်ဘူးလို့ပဲဆရာတော်ပြောရှင်းတာ။
လက်ရှိမှာစံနဲ့ပဲအမျိုးမျိုးပါဝင်ပို့ကုန်ကအရင်ကထက်ကျပါတယ်ကွန်ထုတ်လုပ်ငန်းတွေပုံမှန်မလဲပတ်သေးပါဘူးမြန်မာပြည်ရဲ့ငွေကြေးဖောင်းပွားရေးနှုန်းကလည်းခုနှစ်ရာခိုင်နှုန်းရှိမယ်လို့မှန်းထားပေမဲ့900ရာခိုင်နှုန်းအထိရောင်းနေရလို့ဘိုးဘန်ဒုဥက္ကဋ္ဌဦးစိုးမင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ဗိုလ်တော်ဦးနေကကမ္ဘာဗန္ဒာရေးဈေးကွက်မှာတော့ဒေါ်လာဈေးဟာအနည်းငယ်တက်လာခဲ့ပြီးဥရောပယူရိုငွေကတော့ကျဆင်းသွားပါတယ်ရင်းနှီးမြှုပ်နှံသူတွေကတော့ဇွန်လတဲ့အမေရိကန်ရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကကိန်းဂဏန်းတွေပေါ်စောင့်ကြည့်နေကြပြီးထွက်ပေါ်လာတဲ့အချက်အလက်တွေကနေဗန်နာငွေကြီးဈေးကွက်မှာရိုက်ခတ်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။